စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်ပြဋ္ဌာန်းတဲ့ကုမ္ပဏီများရဲ့ဥပဒေဟာမကြာခင်အသက်ဝင်တော့မှာဖြစ်ပြီးဒီဥပဒေအသည့်အရစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပို့ပြီးလွယ်ကူချောမွေ့စေမှာဖြစ်တယ်လို့ယင်းဤမြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်ဘလို့များပို့ပြီးလွယ်ကူလာမလဲဒီလိုလွယ်ကူမှုကိုအသုံးချပြီးတခြားအလွဲသုံးစားလုပ်မှုတွေရှိလာနိုင်မလား VOA သတင်းတောက်အမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ
်အရင်ကလိုကုမ္ပဏီတစ်ခုထူထောင်မယ်ဆိုရင်တတ်မှတ်ထားတဲ့ဘဏ်ကိုသွားကမတင်ငွေတွေတင်ပြရတာမှတ်ပုံတင်ပြီးနောက်မှာလဲအကြောင်းကြောင့်ရှယ်ယာတိုးလျှော့တာတတ်မှတ်မတင်ငွေတိုးလျှော့တာစတာတွေကိုတရားရုံးကိုသွားပြီးတင်ပြကြမ်းကြင်ရတာတွေမရှိတော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တကူအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ယင်းနှိမ့်မြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ကဆိုလိုက်ပါတယ်ဥပဒေအသစ်မှာဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
ကုမ္ပဏီတရားလုံးတာမရှိတော့နော်တရားလုံးတာမရှိတော့ဆေးဆိုးရင်လည်းတောင်းမှန်ပါလေနော်အတော့ကျွန်တော်ကဘာမှမကြည့်တရားလုံးပါလို့သူမရှိတော့ကျွန်တော်ကုမ္ပဏီခေါင်းပြီးရင်အကြောင်းလည်းရှိရင်ကျွန်တော်တို့ရှိအွန်လိုင်းကတက်ပြီးလို့အကြောင်းလည်းမရှိဘူးဆိုရင်ဆက်လို့အဲ့တော့ကျွန်တော်ဘယ်တော့မှကုမ္ပဏီတန်းကကုမ္ပဏီဆက်လို့ဆန္ဒမရှိတော့ဖျက်ကြောက်မယ်ဆိုရင်ဖျက်တဲ့ချိန်ကျမှကျွန်တော်တို့နော်ကျွန်တော်တို့လာပြောလို့နော်တော့ကျမှဘာမှတက်တန်းတိုးတာလေးဘာလုပ်တာလေးရနော်ဘာမှမရှိဘူးတော့ကြောင်ပြီးစကြမ်းနာလက်ကြမ်းနာလက်တို့က
ြဒီဥပဒေဟာလာမယ့်ဩဂုတ်လမှာစတင်အသက်ဝင်တော့မှာပါဒီလိုအသက်ဝင်လာတော့မှာဖြစ်တဲ့ဒီဥပဒေမှာလက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့ပြန်လည်မှတ်ပုံတင်ဖို့လိုအပ်တယ်လို့ဥအောင်နိုင်ကဆိုပါတယ်ဥပဒေသစ်ဟာဒီဥပဒေထွက်ရှိမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ဥပဒေအသစ်မှာမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲပြီးတတ်မှတ်သွားမှာဖြစ်ပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီ၊ဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီ၊ဥပဒေအရာတတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကနေလုံးဝဖျက်သိမ်းခံထားရတဲ့ကုမ္ပဏီတွေဆိုပြီးအွန်လိုင်းမှာတင်ပြထားမယ်လို့သူကဆိုပါတယ်။
ကျွန်တော်ကုမ္ပဏီတွေဆိုတာ blacklist လုံးဝမရှိဘူး။တော့မရှိကျွန်တော်ကုမ္ပဏီဥမာကုမ္ပဏီဥတို့လိုက်လာတဲ့ကုမ္ပဏီကမလိုက်လာတဲ့ကုမ္ပဏီဒါပဲရှိတယ်။ blacklist ဆိုတာကျွန်တော်တို့မရှိဘူး။ကုမ္ပဏီကဥပဒေချိုးဖောက်ဥပဒေတိုင်းပဲကွာ။ဒါကျွန်တော်တို့လာပြီးဒီကုမ္ပဏီကို blacklist ဝင်လာကျွန်တော်တို့မှစည်ရင်းသွင်းတာတွေမှတ်တမ်းတင်တာတွေမလုပ်ပါဘူး။လုံးဝမရှိတော့ဘူး blacklist ဝင်တာကျွန်တော်တို့စတဲ့မှာမရှိတော့ဘူး။ကျွန်တော်တို့ကလာပြီးတော့ blacklist ဝင်ကြတယ်ကျွန်တော်မသိဘူး
။လွယ်လင်းတကူမှတ်ပုံတင်ထားနိုင်အောင်ဆောင်ရွက်ထားပေမဲ့ဥပဒေမဲ့လုံရက်တွေဖြစ်မလာနိုင်ဘူး။ဥပဒေအသစ်မှာထိန်းချုပ်ထားတာရှိတယ်လို့ဥအောင်နိုင်ဦးကဆိုပါတယ်။ဘလို့ထိန်းချောင်းထားတယ်လဲဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းချိန်မှာတော့သူက
ရေးရပြန်မှာကျွန်တော်တို့က2မျိုးရှိတယ်။တစ်ခုကဘာလဲဆိုတော့ဓာတ်ရင်းဆောင်ခိုင်းတာပေါ့။ကုမ္ပဏီတွေဖြစ်တဲ့ဒီကျူးလွန်တဲ့ဖောက်ပြက်လိုက်တဲ့ပြစ်မှုတွေဒီဒါလက်ခံနိုင်တယ်သိမကြီးမဟုတ်ပေါ့နော်မကြီးမဟုတ်ဒါခွင့်လွှတ်လို့ရနိုင်တဲ့အမို့။ဒါမျိုးဆိုရင်ကျွန်တော်တို့ကဘာလုပ်လိုက်လဲဆိုတော့ဓာတ်ရင်းဆောင်ခိုင်းတယ်။တို့တော်လည်းပဲဥပဒေကစိုးစိုးဝါချုပ်ဖောက်ရင်တော့ထောင်ဒဏ်တွေပါတယ်ပေါ့ကျွန်တော်တို့ဥပဒေနဲ့ပါမယ်နော်။အဲ့ဒါကျွန်တော်တို့အဲ့တော့ကုမ္ပဏီတွေကအများပြည်သူကိုလိမ်လည်လက်ပြားလို့မရအောင်ကျွန်တော်တို့ကမြေသူမှုစိုးတက်ပြီးတော့မှာကျွန်တော်တို့ရဲ့ဒီမိုက်ကရိုပလက်ဖောင်းပေါ်မှာတက်ကြည့်လိုက်ရင်မိုဘိုင်းနဲ့တက်ကြည့်လိုက်အကုန်ပြီးသွားပြီ။နောက်ဒါဖြစ်ချက်နှစ်ချက်သာပြည်တန်နေကျွန်တော်တို့ကဖျက်ထားတယ
်။မကြခင်တည်ဆဲဖြစ်တဲ့ဒီဥပဒေအစ်ကိုလုပ်ငန်းရှင်အချို့ကတော့အကောင်းမြင်မှုတွေရှိနေပါတယ်။စောက်လို့ရလုပ်ငန်းရှင်ဒေါ်ရင်ရင်မြက်ကဥပဒေအစ်ကိုကြိုဆိုတယ်လို့ VOE ကိုပြောပြလာပါတယ်
။ဘာဖြစ်လို့လဲဆိုတော့ဒါအရန်ကောင်းတဲ့အစီအစဉ်တစ်ခုလို့မြင်ပါတယ်။ကိုလည်းလွယ်ကူသွားပါတယ်ဒါအဲ့ဒီမှာတော့ရုံမသွားပါနဲ့ကိုကကို online တရားရတဲ့အတွက်ကြောင့်အချိန်ကုန်အောင်လူပြန်မအများကြီးတက်တာသွားပါတယ်အဆင်ပြေပြေဘူးဒီစနစ်လေးသာရေရှည်ဆက်ပြီးအဆင်ပြေသွားဖို့ပဲမအားလို့ပြောလို့ပါတယ
်ဒီဥပဒေသစ်ဟာပြည်ရင်းကုမ္ပဏီတွေသာမကနိုင်ငံခြားကနေလာရင်းနှီးမဲ့နိုင်ငံခြားကုမ္ပဏီတွေကိုပါတက်ရောက်စေမှာဖြစ်ပြီးဒီဥပဒေဒီပါကရန်ကုန် stock exchange မှာပါနိုင်ငံသားရင်းနှီးမြုပ်နှံမှုကိုခွင့်ပြုသွားနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်ရှင်